မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတန်းအမတ်ကြီးနေရာအတွက်အခြေတင်ဖြစ်စရာကိစ္စတွေအပါအဝင်မြန်မာရေးအာရုံစိုက်ခံရမယ်လို့ခန့်မှန်းနေချိန်မှာပဲကုလသမဂ္ဂကမြန်မာရေးထိထိရောက်ဆောင်ရွက်ပေးဖို့မြန်မာရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။စက်တင်ဘာလ18ရက်စနေနေ့မွန်းလွဲပိုင်းဝါရှင်တန် DC မြန်မာတန်ယုံစစ်တန်ယုံရှိတော်မှာတွားရောက်ဆန္ဒပြကြတဲ့မြန်မာရေးလှုပ်ရှားသူတွေကတော့ကုလသမဂ္ဂအနေနဲ့မြန်မာရေးကိုထိရောက်စွာကင်တွယ်ဖြည့်ဆင်းသင့်ပြီလို့တိုက်တွန်းကြောင်းဆန္ဒပြပွဲဦးဆောင်သူဥယင်အေးကပြောပါတယ်
။ကမ္ဘာကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုယ်စားပြုတဲ့မြန်မာပြည်ပြည်သူကိုယ်စားလှယ်ဦးကျော်မိုးထွန်းနေရာကိုစစ်ကောင်စီကနေပြီးတော့ကျွန်တော်ဝါရှင်တန် DC မှာရှိတဲ့စစ်တပ်ရုံးကစစ်တပ်မှုဦးအောင်သူရင်ကိုစားထုတ်ဖို့ကြိုးစားနေတာရှိတယ်။အဲဒီကိစ္စအတွက်ကျွန်တော်တို့နေရာလုံးဝလက်မခံဆိုတာကိုကျွန်တော်ကြတာအနေနဲ့ဒီမှာရှိတဲ့အင်အားစုတွေလာစုယုံပြီးဆန္ဒပြတာဖြစ်တယ်။ဒါအပြင်ကို United Nation ကမ္ဘာကုလသမဂ္ဂအနေနဲ့မြန်မာပြည်မှာအခုဆိုလို့ရှိရင်မတရားအာဏာသိမ်းပြီးတော့လူတွေတပ်ဖြတ်လာပြီးထောင်ချောနေပြီးလက်လောမှာဆိုပို့ဆိုးတာကခြေရွာတွေမီးရှို့ပြီးတော့ပြည်မဲ့ပြည်သူတွေတပ်ပစ်နေတဲ့ကိစ္စတွေလူငယ်တွေကိုလိုက်ဖမ်းနေတဲ့ကိစ္စတွေကျွန်တော်တို့ဒီစစ်ကောင်စီရဲ့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့အပြစ်မှုတွေဒီလိုအဖြစ်တွေကိုကမ္ဘာကုလသမဂ္ဂညီလာခံမှာဖော်ထုတ်ပြီးတော့ resolution တွေကိုချမှတ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ Convention Center ရှိမှာမြန်မာရေးလှုပ်ရှားသူတွေစနေနေ့နေ့လယ်ပိုင်းကစုဝေးဆန္ဒပြကြပြီးမြန်မာပြည်သူအများစုလိုလားတဲ့တန်အမတ်ကြီးကိုကုလသမဂ္ဂကအတိအမှတ်ပြုနေရာပေးဖို့နဲ့ကနေဒါအစိုးရကလည်းမြန်မာအရေးကိုထိရောက်စွာပံ့ပိုးကူညီဖို့တောင်းဆိုကြကြောင်းဆန္ဒပြပွဲမှာပါဝင်တဲ့မတ်မြတ်သဇင်ဟန်ကပြောပါတယ်။ကနေဒါအစိုးရ
အနေနဲ့ဒီUN မှာ NGO အတိအမှတ်ပြုတဲ့ကိုကိုပုံမူပြီးထောက်ခံပေးဖို့အတွက်ရေဒီဒေါ်ဆန်းစုကြည်နဲ့ဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြဲဆုံးပြန်လွှတ်ပေးဖို့ရင်ဒီမှာနိုင်ငံကဒီတပ်ဖွဲ့ဝင်နေတဲ့ PDF ဖွဲ့တွေရော NGO ဆိုအရောပံ့ပိုးကူညီပေးဖို့အတွက်ကိုအဓိကဒီကလေးအစိုးရကိုတောင်းဆိုချင်တာပေါ့နော်ဦးကျော်မိုးထွန်းအနေနဲ့ UN မှာပို့ပြီးတော့ဒီ energy အစိုးရကိုပို့ပြီးတော့လူသားပြုနိုင်ရေးအတွက်ပို့ပြီးပြောနိုင်ဖို့အတွက်ကိုထောက်ခံပေးဖို့အတွက်လည်းပြောချင်တာပ
ါဥရောပတိုင်တဲကနယ်သာလန်နိုင်ငံမှာတော့ရန်ကုန်ငွေရှာတဲ့အနေနဲ့ Bike for Burma မြန်မာအရေးစပင်းစည်းပွဲကိုနယ်သာလန်မြန်မာ Solidarity အဖွဲ့ကဦးဆောင်လုပ်ခဲ့တယ်လို့ဒီစပင်းစည်းပွဲမှာပါဝင်တဲ့မြန်မာကျောင်းသူမတ်ထိုင်နန္ဒာလင်းကရှင်းပြပါတယ်
ဒီ Bike for Burma ပွဲကတော့ Netherlands နိုင်ငံသားတွေကမြန်မာနိုင်ငံတော်လှန်ရေးအတွက်ကူညီပေးဖို့ organize လုပ်တဲ့ပွဲဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကနေပြီးတော့သူတို့ Amsterdam နေပဲဖြစ်ဖြစ်တခြားမြို့ကနေဖြစ်ဖြစ်စပိတ်စီလာပြီးတော့ Utrecht က University ကကျမှဖြစ်ပါအဲ့မှာစကားပွဲဆွေးနွေးလုပ်ရည်လုပ်ပြီးတော့ကြားတဲ့ရန်ပုံငွေတွေကိုမြန်မာနိုင်ငံပြန်သွားမှာဖြစ်ပါတယ
်။စပိတ်စီတဲ့အဖွဲ့တွေဟာ Amsterdam မြို့ကနေစနေနေ့မနက်ပိုင်းမှာစတင်ထွက်သွားပြီးနေ့လယ်တနင်္လာမှာဆွေးနွေးပွဲလုပ်မဲ့ Utrecht တက္ကသိုလ်မှာဆွေးရဖြစ်ခီးဆုံးကြပါတယ်မြန်မာရေးရမုံငွေရှာတဲ့စပင်းစည်းပွဲကိုနယ်သာလန်နိုင်ငံသားအများစုအပါအဝင်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာတွေပါစုစုပေါင်း250နီးပါးပါဝင်ဆင်နွှဲခဲ့ပြီးမြန်မာရိုးရာအစားအသောက်တွေလည်းရောင်းချခဲ့ကြပါတယ်ခင်ဗျာ